Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ20ရက်ဗုဒ္ဓဦးနေ့ညနေ6နာရီကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မခင်ပြီးထွေးပါမက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နယ်အနီးတစ်ဝိုက်ပြည်နယ်တွေမှာအင်္ဂါနေ့တုန်းကလှုပ်ခတ်ခဲ့တဲ့ပြင်အား9.1%ရှိတဲ့ငလင်ချောက်ဒီပျောက်ဆုံးသေဆုံးနေသူ218ယောက်ဖြစ်မနေရှိပြီးတော့သေဆုံးသူတွေလည်းအများကြီးရှိနေပါတယ်။နောက်အင်အားဖြင့်ဟာရီကိန်းမာရီယာကတော့ဒီနေ့ပေါ်တိုရီကိုကျွန်းကိုဝင်ရောက်ခဲ့ပြီးတော့မြေပြိုမှုတွေလည်းကြုံနေရပါတယ်။ပြီးတဲ့သတင်းပတ်တုန်းကလန်ဒန်မြို့မြေရောက်ယထာဘူတာရုံမှာလူ30ကျော်တန်ရာရတဲ့အထိပောက်ကွဲမှုဖြစ်ခဲ့တာနဲ့ဆက်ဆက်လို့တော့တမရရှိတဲ့သူနောက်ထပ်2ဦးကိုဒီနေ့ဖမ်းဆီးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြပြပေးသွားပါမယ်ရှင်။
အခုညနေပိုင်းအရင်ဆုံးထုတ်လွှင့်ပေးမယ့်သတင်းလာရီကတော့ရာစုနှစ်နှစ်ကြီးပြီရှိလာတဲ့ရခိုင်နဲ့မွတ်စလင်လူမှုအတိုင်းဝိုင်းကြားကပြဿနာကိုအမွေဆက်ခံထားရတာဖြစ်လို့ဖြစ်ရှင်းဖို့အတွက်ညှာတွင်းခြင်းမရနိုင်တဲ့အကြောင်
း Periodically trouble has broken out there between the Muslim community and the Rakhine community and we have inherited this very complex problem and we have to deal with it
နိုင်ငံတကာကကြည့်ရတဲ့မင်းကိုတွင်တော့စန်းစုကြည်ပြောသွားခဲ့တာကိုနားစရာမှဖြစ်တယ်လို့အခုလိုပြောကြားချက်တွေပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်ချက်တွေတခါစစ်တွေအန်ကာလမပေါ်မှာအဝေးထိန်ခလုတ်နဲ့ဘုံဖောက်ခွဲမှုဟာစစ်ရင်တန်းကိုရည်ရွယ်တိုက်ခိုက်တာဖြစ်နိုင်ကြောင်းခံမှန်းယူဆချက်မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူတွေရဲ့သတင်းယူဖို့သွားခဲ့ကြတဲ့မြန်မာသတင်းတောင်နှစ်ဦးကိုဘင်္ဂလားဒေ့ရှ်အနာပိုင်တွေဖမ်းဆီးထားတဲ့အခြေအနေတွေကိုသိကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကြီးညာပါမယ်ရှင
်မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နယ်အနီးတစ်ဝိုက်ပြည်နယ်တွေမှာအင်္ဂါနေ့နေ့လယ်ပိုင်းတုန်းကလှုပ်ခဲ့တဲ့ပြင်းအား 9.1% ရှိတဲ့ငလျင်အပြီးမှာတော့အသက်ရှင်လျက်ရှိနေနိုင်သေးတဲ့ပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးအဖွဲ့တွေကဒီနေ့ဆက်လက်ရှာဖွေနေကြပါတယ်။ငလျင်ကြောင့်အဆောက်အဦတွေအများအပြားပြိုကျပျက်စီးခဲ့ရပြီးတော့သေဆုံးသူ218ယောက်ထက်မနည်းရှိနေပါတယ်။အသက်ရှင်လျက်ကျန်ရင်နေသူတွေကိုရှာဖွေခဲ့တယ်မို့မက္ကဆီကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကနိုင်ငံပေါင်းစုံတုံးပြီးတော့ရှာဖွေမှုတွေဆက်လုပ်သွားမယ်လို့ပြည်ထောင်စုဝန်ကြီးမင်ဂူဝဲအော်ဆိုရီယိုချုံးကပြောပါရယ်။အင်္ဂါနေ့ညနေပိုင်းငနေလှုပ်အပြီးမကြခင်မှာပဲဒီရှာဖွေကယ်ဆယ်ရေးလုပ်သားတွေကဆက်ရန်နေရာကြီးတွေနဲ့ရောလက်တွေနဲ့ပါရက်ပြီးတော့ရှာဖွေခဲ့ကြသလိုလူတွေကလည်းပါဝင်ကူညီခဲ့ကြပါရယ်။မက္ကဆီကိုစီးတီးမှာတည်ဆုံးသူ86ယောက်နောက်မိုရာလက်စ်ပြည်နယ်မှာ82ယောက်ပွဲဗလာပြည်နယ်မှာ43ယောက်မက္ကဆီကိုပြည်နယ်မှာ12ယောက်ကွာရီရိုပြည်နယ်မှာ၄ယောက်နဲ့အိုဆာကာမှာ၁ယောက်ရှိတယ်လို့ဒီမက္ကဆီကိုအရက်ဖက်ကာကွယ်ရေးအေဂျင်စီအကြီးအကဲလူးဝစ်ဖီလစ်ပွန်တဲက Twitter စာမျက်နှာမှာဖော်ပြထားပါတယ်။အစောပိုင်းမှာတည်ဆုံးသူ248ယောက်ရှိတယ်လို့သူကဖော်ပြခဲ့ပြီးတော့နောက်ပိုင်းမှာတော့အဲ့ဒီရေတွက်ကိုလျှော့ပြီးတော့ပြင်ဆင်ဖော်ပြခဲ့ပါတယ်။ငလီဟာမက္ကဆီကိုစီးတီးကနေအရှေ့တောင်ဘက်86မိုင်အကွာပွာဗလယ်မြို့မှာဗဟိုပြုပြီးတော့လွတ်ခဲ့တာဖြစ်ပါတယ်ရှင်။
အင်အားကြီးတဲ့မုန်တိုင်းဆင့်လေးရှိပြီးအပျက်စီးအကြီးကျယ်ဖြစ်စေနိုင်တဲ့မာရီယာဟာရီကိန်းဟာဒီနေ့ပေါ်တိုရီကိုကျွန်းကိုဝန်တိုက်သွားပြီးမြေပြိုမှုတွေဖြစ်သွားခဲ့ပါတယ်။အမေရိကန်မြို့သားဟာရီကိန်းစောင့်ကြည့်ဌာနကအမြင့်ဆုံးတနာရီ155မိုင်ကျော်နှုန်းနဲ့ဒီမနက်ပိုင်းတက်ခတ်သွားတဲ့မာရီယာမုန်တိုင်းကြောင့်မိုးကြီးမှုတွေဖြစ်လာပြီးအသက်အန္တရာယ်ကြီးတဲ့တောင်ကျရေတက်တာနဲ့မြေပြိုမှုတွေဖြစ်နိုင်တယ်လို့ကြိုတင်ခန့်မှန်းထားခဲ့ပါတယ်။ဒီမုန်တိုင်းအပြင်ချက်အပြင်ဖိုးချက်အပိုင်းနဲ့အနေနဲ့St. Cross ကျွန်းကိုပြည်ကတဲ့ညကချက်သွားခဲ့ပြီးမုန်တိုင်းအနောက်ပိုင်းကတဖြည်းဖြည်းရွေရှားလာတာကြောင့်အခုလိုအန္တရာယ်တွေကျရောက်နိုင်မှုတွေဟာ American ပိုင်း Virgin ကျွန်းနေပေါ်မှာလည်းဆက်ရှိနေပါသေးတယ်။ဒီမုန်တိုင်းရဲ့ဘူကျဟာ Puerto Rico ကျွန်းကိုဒီနေ့ညပိုင်းမှာချက်သွားဖို့ရှိနေပြီးနောက်ပိုင်းဒီနေ့ညဘက်မှာလည်းပင်လယ်ဘက်ကိုပြန်ထွက်သွားကာလက်ချက်မနက်ပိုင်းမှာတော့ Dominican Republic နိုင်ငံတဲ့ကိုမုန်တိုင်းဆက်ဝင်ဖို့ရှိနေပါတယ်။ Puerto Rico အချုပ်ရေးမှူး Ricardo Rosello ကဒီအမေရိကန်နိုင်ငံထဲမှာမလွဲမချောင်သာအပျက်စီးကြီးကြီးမားမားကြုံရဖို့ရှိနေတာကြောင့်ခေလုံရေးစခန်းပေါင်း900အထိပြင်ဆင်ထားတယ်လူပေါင်း1000ကျော်လည်းအခုခေလုံရာတွေကိုရောက်နေပြီလို့ဆိုပါတယ်အထုပ်ရေးမှူးရဆလိုကဆက်ပြီးဒီမုန်တိုင်းဟာပြင်းထန်မယ်လို့တော့သိထားတယ်ဒါပေမဲ့သူတို့ရဲ့ကြမ်းကြမ်းခိုင်နိုင်စွမ်းနဲ့ပြန်လည်တိဆောက်နိုင်စွမ်းတွေပေါ်ယုံကြည်မှုအပြည့်ရှိထားတယ်လို့ထုတ်ပြောခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ကတော့ဒီပေါ်တိုရီကိုနဲ့အမေရိကန်ပိုင်ဘာဂျင်ကျွန်းနေပေါ်မှာအရေးပေါ်အခြေအနေကြီးညာထားပြီးအမိမေလုံကျွေးဝန်ကြီးဌာနနဲ့ဖီမာလို့သူကခေါ်တဲ့ပြည်တော်စုရေးပေါ်စီမံခန့်ခွဲရေးအေဂျင်စီတို့ပူးပေါင်းညီနိုင်ဆောင်ရွက်ကြဖို့တာဝန်ပေးထားပါတယ်ခင်ဗျာ
ဒီကိရဲသတင်းပတ်ကလန်ဒန်မြို့မြေအောင်ယထာဘူဒာရောတခုမှာလူ30ကျော်တန်ရာရတဲ့အထိဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုနဲ့ဆက်ဆက်ပြီးတန်ရာရှိသူနောက်ထပ်နှုတ်ကိုဒီကနေ့ဖမ်းဆီးလိုက်ပါတယ်။အသက်48နှစ်နဲ့အသက်30အရွယ်အမျိုးသားနှစ်ဦးကိုဝေလာနယ်နယူပေါ့မြို့မှာဖမ်းဆီးခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီနေရာမှာပဲအင်္ဂါနေ့ညတော့ကနောက်ထပ်တန်ရာရှိသူတဦးကိုဖမ်းဆီးခဲ့တာဖြစ်ပြီးတော့အဲ့ဒီဖမ်းဆီးမှုအပြီးမှာပဲအခုနောက်ဆုံးဖမ်းဆီးခဲ့တဲ့သူနှစ်ဦးရဲ့လိပ်စာတွေကိုဒီကနေ့ဆက်လက်ရှာဖွေပြီးတော့ဖမ်းဆီးခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အခုနောက်ဆုံးဖမ်းဆီးလိုက်သူတွေဟာမြေအောင်ယထာဘုံခွဲမှုနဲ့ဘယ်လိုဆက်ဆက်နေလဲဆိုတာကိုတော့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြမထားပါဘူး။အခုဆိုရင်ဒီပြီးခဲ့တဲ့တောက်ကြာနေ့ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့ခြင်းကစလို့ဖမ်းဆီးထားသူစုစုပေါင်း5ဦးရှိသွားပါပြီ။အစောပိုင်းဖမ်းဆီးခဲ့သူနှစ်ဦးကတော့အသက်18နှစ်အရွယ်ဣရတ်ဒုက္ခတဲ့တဦးနဲ့အသက်22နှစ်အရွယ်ဆီးရီးယားနိုင်ငံသားတဦးဖြစ်ပါတယ်။သူတို့ကိုပြည်ထဲခဲ့တဲ့ဒီသတင်းပတ်ကုံလုံးကဖမ်းဆီးခဲ့တာဖြစ်ပြီးတော့တရားစွဲဆိုတာတွေတော့မရှိသေးပါဘူး။ပြည်ခရဲ့အပတ်က Person Screen မြောက်ယထာဘူဒာယုံမှာလူအသွားလာများတဲ့အချိန်အိမ်လုံးဘုံတစ်လုံးပေါက်ပွဲခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လုပ်ကြလို့ IS အစွန်းရောက်စစ်သွေးကြော်တွေကပြောထားပေမဲ့လို့ဗြိတိန်ပြည်ထောင်စုဝန်ကြီး Amber Red ကတော့ဒါကိုလက်မခံပါဘူး။ဒီဘုံပေါက်ကွဲမှုဟာပြည်ထောင်စုနိုင်ငံမှာတော့ဒီနှစ်အတွင်းမှာ၅ချိန်မြောက်အကြမ်းတက်ဝါဒဆွဲတိုက်ခတ်ခဲ့ရမှုပဲဖြစ်ပါရဲ့ရှင်
။ရုရှားကြောထောက်လုပ်ခံပေးထားတဲ့ဆီးရီးယားကြီးတဲ့အနေနဲ့ DRL ဇုံမျိုးကိုပြန်ထိန်းချုပ်နိုင်ဖို့ Ukraine မျိုးကိုကြော်လာတာကြောင့် American ကြောထောက်လုပ်ခံပေးထားတဲ့တပ်တွေနဲ့ရင်ဆိုင်ထိတိမှုတွေဖြစ်လာနိုင်တယ်လို့ American ဦးဆောင်တဲ့မဟာမိတ်တပ်ဘက်ကထုတ်ပြောလိုက်ပါတယ်။ American ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီး Ryan Dillon ကဒီဆီးရီးယားဆွေရတပ်တွေအနေနဲ့ဒီမြို့နာတဝိုက်နယ်မြေထုံချင်းမှုပြန်ရဖို့မျိုးနောက်ပိုင်းကနေစစ်စင်ရေလှုပ်လာတာမှာရုရှားဘက်ကလေကြောင်းကူညီတက်ခိုက်ပေးတာပြီးအမေရိကန်ကူညီထားတဲ့တပ်တွေရှိတဲ့မြို့ရှိပိုင်းမှာအခုလိုထိတိမှုဖြစ်နိုင်တယ်လို့ထုတ်ပြောလိုက်တာပါဘုံမကြီးတလန်ကဆက်ပြီးဒီမြို့ရှိပိုင်းလေကြောင်းနယ်မြေထဲမှာရုရှားတိုက်လေယာဉ်တွေနဲ့မတိုက်မိအောင်နဲ့ဒီလေကြောင်းလမ်းတွေကိုအတက်နိုင်ဆုံးပြပင်တားဆီးနိုင်အောင်ကြိုးပမ်းလှုပ်ဆောင်နေရတယ်ရုရှားရာရှိတွေနဲ့မာမိတ်တက်ကြဆက်သွယ်ညှိနှိုင်းမှုတွေဆက်ရှိနေတာတော့ကြောင့်မာမိတ်တိုက်လေယာဉ်တွေလေယာဉ်မှုတွေနဲ့မြေပြင်ထွက်ကူပေးမှုတွေကိုလုံခြုံမှုပေးထားနိုင်တယ်လို့ဆိုပါတယ်တကယ်တော့ Syria မှာ IS Islamic စစ်သွေးချတွေရဲ့အဓိကခြေကုပ်စခန်းတစ်ခုဖြစ်တဲ့ဒီ DRL ဇွားမြို့ကို Syria ဆွေရတက်အနေနဲ့ပြန်ထိန်းချုပ်ဖို့အခုလိုဆက်စင်ရေးစလာတာကဒီလအစောပိုင်းတည်းရပါအခုလိုချိန်မှာဒီ IS စစ်သွေးချတွေကိုတိုက်ခတ်နေတဲ့ American ကြောထောက်နောက်ခံပေးရတဲ့ SDF လို့သူကခေါ်တဲ့ Syria Democratic တပ်ဖွဲ့အနေနဲ့လည်းဒီမြို့အရှိတ်ဘက်ကနေတရားဆက်စင်ရေးတစ်ခုလှုပ်လိုက်ရမှာမြို့အရှိတ်ကန်တချောင်းနယ်မြေ Area စတူရမ်းပိုင်း186မိုင်ကျော်ကိုတင်ထားနေပြီဖြစ်ပါတယ်ခင်ဗျာ
ယူရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေပုံထူးနေညနေခင်းဒေတာတွေနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးတော့ပါမယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့82ချိန်မြောက်ထူးထူးညီလာခံဖွံ့ဖွဲအခမ်းအနားမှာတွေ့ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြောက်ကိုရီးယားရဲ့အပါအဝင်ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့ပြဿနာတွေစိန်ခေါ်မှုတွေကိုပြောဆိုသွားတာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောသွားပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့စီးရေးဆောင်ရွက်မှုတွေရက်ပြီးလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့တိုက်တွန်းပြောဆိုခဲ့တာပါ။အလားတူဒီကုလသမဂ္ဂထူးထူးညီလာခံမှာမိကွန်ပြောခဲ့ကြတဲ့နိုင်ငံခေါင်းဆောင်တချို့ကလည်းဒီမြန်မာနိုင်ငံရခိုင်ရင်းနဲ့ပတ်သက်ပြီးတော့သူတို့ရဲ့စိုးရိမ်မှုတွေကိုပြောခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအပေါ်အကြမ်းဖက်မှုတွေရပ်တန့်ပြီးအိုးအိမ်စုခွာထွက်ပြေးနေရတဲ့သူတွေနေရပြန်နိုင်အောင်ဆောင်ရွက်ပေးဖို့နဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ကာတာစော်ဘွားရှိတ်တာမင်ဘင်ဟာမက်အဲဒနီကမြန်မာအစိုးရကိုရောနိုင်ငံတကာတာဝန်ကိုပါတိုက်တွန်းတောင်းဆိုတဲ့အကြောင်းပြောသွားပါတယ်။နောက်ပြည်ပတဲ့သမ္မတအီမန်နျူရယ်မက်ခရွန်ကလည်းရခိုင်ပြည်နယ်အတွင်းစစ်စင်ရေးတွေရပ်ပြီးရိုဟင်ဂျာတွေဖိနှိပ်ခံနေရတဲ့အရေးကိန့်တွေဖြစ်ရှင်းဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။ဒီတော့တွင်မှာပဲရန်ကုန်အမေရိကန်တန်ရုံကတော့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အပေါ်မှာနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကပုံပွင့်လင်းလင်းပြောဆိုသွားတဲ့အပေါ်ကြိုဆိုတဲ့အကြောင်းနဲ့ကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့တိုက်တွန်းတဲ့အကြောင်းဒီကနေ့ထုတ်ပြန်ချပါရစေ
။ American သမ္မတ Donald Trump ကမြောက်ကိုရီးယားကောင်ဆောင်ကိုအသေးခံ Rocket ဒုံးသမားကြီးလို့နာမည်ပေးလိုက်ပြီးတုံ့ပြန်မှုဖိအားဆက်ပေးလိုက်ရင်တော့မြောက်ကိုရီးယားကိုလုံးဝချိန်မုံပြစ်မယ်လို့ချိန်ချလိုက်ပါတယ်။သမ္မတ Trump အနေနဲ့ကုလသမဂ္ဂထူထူညီလာခံမှာပထမဆုံးချိန်မဲခွန်းပြောမှာအခုလိုပြင်းပြင်းထန်ထန်ပြောထည်တာဖြစ်ပါတယ်။သမ္မတ Trump အနေနဲ့အခုလိုပြင်းပြင်းထန်ထန်ပြောလိုက်တာကကင်ဂျွန်အန်အစိုးရအနေနဲ့နျူကလ িয়ার တိုက်ခိုက်မှုကနေကာကွယ်ဖို့လိုအပ်တယ်လို့ယူဆထားတာကိုအားကောင်းသွားစေပြီးနိုင်ငံတကာဘက်ကပိတ်ဆို့တန်ခတ်မှုတွေနဲ့စေရရေးယူနိုင်မှုတွေကိုပါအားပြော့သွားစေနိုင်တယ်လို့ဒေတာရင်းလုံခြုံရေးသုတ်သက်သူတွေကတော့ဝေဖန်လိုက်ပါတယ်။သူကုလသမဂ္ဂမဲခွန်းထဲမှာသမ္မတ Trump ကဆက်ပြီးကင်ဂျွန်အန်ရဲ့အာဏာရှင်အစိုးရအနေနဲ့နျူကလ িয়ার လက်နက်တွေနဲ့အဝေးချိန်မစ်ဆိုင်းဒုံးတွေမရမကလုဆောင်နေတာကြောင့်ကမ္ဘာကြီးတစ်ခုလုံးနဲ့လူသက်ပေါင်းများစွာကိုမထင်မှတ်လောက်အောင်ချင်းချောက်နေတယ်။ ဒါကြောင့်မို့အမေရိကန်နဲ့မအမေနိုင်ငံတွေဘက်ကနေတုံ့ပြန်မှုဖိအားတွေပြင်းထန်လာရင်တခြားရေးစရာလမ်းမရှိပဲမြောက်ကိုရီးယားကိုလုံးဝချိန်မုံပြက်စီးပြစ်မှတ်ဖြစ်တယ်လို့ပြင်းပြင်းထန်ထန်ပြောခဲ့ပါတယ်ခင်ဗျာ။
အရှေ့ဒေသမှာတရုတ်နိုင်ငံရဲ့အင်အားကြီးထွားလာနေတာကိုထိမ့်ကြီးဖို့ကြိုးစားတဲ့အနေနဲ့ဒေသတွင်းအိန္ဒိယနဲ့ဂျပန်နိုင်ငံတွေဟာနယ်မြေအငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်ကိုကင်းလက်တပ်ဖွဲ့တွေဆစ်လွတ်တာဒါမှမဟုတ်ရင်လည်းတရုတ်နဲ့နယ်မြေအငင်းပွားနေတဲ့ပြန်ပက်နိုင်ငံငယ်တွေကိုလက်နက်ရောင်းချတာတွေလှုပ်သွားနိုင်ပွဲရှိတယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်။ဂျပန်နဲ့အိန္ဒိယအဆင့်မြင့်ထိတန်းရာရှိတွေရဲ့ဆွေးနွေးပွဲတချို့ကိုဒီလထဲမှာပဲလုပ်ခဲ့တာပါ။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဒီလ23ရက်နဲ့24ရက်နေ့တွေကတွေ့ဆုံပြီးတော့ရေချောင်းလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေ့မြင်သွားဖို့ဆွေးနွေးခဲ့ကြတဲ့အကြောင်းကိုဂျပန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ချပါတယ်။နောက်ပြီးခဲ့တဲ့တနင်္လာနေ့ကတော့ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေကြတဲ့အိန္ဒိယနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတွေဟာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့တွေ့ဆုံပြီးတော့လွတ်လပ်စွာရေချောင်းသွားလာရေးနဲ့နိုင်ငံကဥပဒေတွေနဲ့အညီလေးစားလိုက်နိုင်မှုကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားရေးဌာနကပြောပါတယ်ရှင်
ဗုဒ္ဓဦးနဲ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေနဲ့ကိုဝင်းမင်းတို့ကြောပြပေးသွားတာပါရှင်။အခုရခိုင်ပြည်ဆိုင်ရာသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေကိုပဲဆက်တိုက်နာဆင်ကြားပါမယ်။နိုင်ငံတကာက PRP ပြောဆိုသံတွေဆက်လက်ထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေဟာအချိန်ယူဖြေရှင်းဖို့လိုအပ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပြိပက္ခတွေကြောင့်တိမ့်နေချီတဲ့အရက်သားတွေထိခိုက်နစ်နာနေရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုလည်း ANI သတင်းဌာနနဲ့တီးတန့်မေးမြန်းကမှဒေါက်တာဆန်းစုကြည်ကကာကွယ်ပြောဆိုသွားပါရယ်။အပြည့်စုံကိုတော့မတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်တွင်မွတ်စလင်တွေအများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တိမ့်နဲ့ချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပြီးနောက်မှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဖိအားတွေနဲ့မြန်မာအစိုးရရင်ဆိုင်လာရချိန်မှာပဲရခိုင်ပြည်ပခါကိုဖြည့်ရှင်းဖို့အချိန်ယူရမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်တာဖြစ်ပါတယ
်It's humanitarian issues which have arisen out of long-term socio-economic problems because the problems of the and political of course
လူသားချင်းစာနာထောက်ထားရမယ့်ကိစ္စတွေဟာကာလကြာရှည်လူမှုရေးစီးပွားရေးပြဿနာတွေကိုအခြေခံပြီးပေါ်ပေါက်ခဲ့ရတာပါနိုင်ငံရေးလည်းပါတာပေါ့လေရခိုင်ပြည်နယ်ကပြဿနာတွေဟာ19ရာစုခေတ်လောက်ကတည်းကရှိနေခဲ့တာပါမကြာခဏဆိုသလိုမွတ်စလင်နဲ့ရခိုင်လူမှုအတိုင်းဝိုင်းကြပြဿနာတွေလည်းပေါ်ခဲ့ဘူးပါတယ်အင်မတန်ရှုပ်ထွေးလာတဲ့ဒီလိုအခြေအနေကိုကျမတို့အမွေဆက်ခံခဲ့ရတာပါဒါကိုကျမတို့ရင်ဆိုင်ဖြည့်ဆင်းကြရမှာပါညတွင်ချင်းဖြည့်ဆင်းနိုင်မှာတော့မဟုတ်တာရှင်းပါတယ်အလွယ်တကူအဖြေပေးနိုင်တဲ့ကိစ္စမျိုးလည်းမဟုတ်ပါဘူးနေရာတော်များများမှာတစ်ဖက်နဲ့တစ်ဖက်ရန်လိုနေကြတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားယုံကြည်မှုနဲ့သဟဇာတရှိအောင်တိစောက်ဖို့ဆိုတာဟာလွယ်လွယ်နဲ့တော့မဖြစ်နိုင်ပါဘူး
ရခိုင်ပြည်နယ်ပြည်ပခါကိုဖြည့်ရှင်းရေးမှာဒေသတွင်းလူမှုစီးပွားဖွံ့ဖြိုးရေးလုပ်ဖို့လည်းအရေးပါတယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့ပြီးတလနီးပါးအကြာဒီရင်းနဲ့ပတ်သက်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမနစ်အင်ကာနေ့မှာနိုင်ငံတကာကိုရည်ရွယ်ပြီးမိန့်ခွန်းတစ်ရပ်ပြောခဲ့တာပါ။ဒါပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့ထည့်သွင်းသုံးစွဲခဲ့တာမရှိပါဘူး။
There are those who want to call themselves Rohingya or who want to refer to the Muslims there as Rohingyas and the Rakhines themselves will not use any term except Bengali meaning to say that
Drogo duro Rohingya lo yin nyon kho so ja de duri ehri data ma shi ni de Muslim dwe go Rohingya lo kho jin de duri ga le shi ba de ရခိုင်တွေကတော့ဘင်္ဂလီဆိုတဲ့အတုံနှုံးကလွဲလို့တခြားနာမည်ကိုမခေါ်ကြပါဘူးဒီလူတွေဟာရခိုင်တိုင်းရင်းသားမဟုတ်ဘူးလို့ဆိုလိုတဲ့သဘောပါအခုအခါမှာဒီအသုံးအနှုန်းဟာပြင်းထန်တဲ့စိတ်ခံစားချက်တွေပါဝင်လာနေတာကြောင့်ဒီလိုစိတ်ခံစားချက်တွေပါတဲ့အမိကိုသုံးနှုန်းမဲ့အစားမွတ်စလင်လို့သုံးတာကဘယ်သူမှလည်းမြင်နိုင်တဲ့ကိစ္စမဟုတ်တဲ့အတွက်ပိုကောင်းတယ်လို့ထင်ပါတယ်။ကျမတို့ပြောနေတာကလည်းရခိုင်ပြည်နယ်ထဲမှာရှိနေတဲ့မွတ်စလင်အတိုင်းဝိုင်းအကြောင်းပြောနေကြတာပဲလေ။ဒီလူအတိုင်းဝိုင်းအတွက်တခြားအမိကိုသုံးကောင်းသုံးနိုင်ပေမဲ့ခံစားချက်တွေကိုမိလောင်ရလေးပင့်ဖြစ်စေမဲ့အတုံနှုံမျိုးကိုသုံးစရာအကြောင်းမရှိဘူးလို့ပဲကျမကတော့မြင်ပါတယ်
။ရခိုင်ပြည်နယ်တွင်းတကြောပြန်ပေါ်ပေါက်လာတဲ့အကြမ်းဖက်မှုတွေဟာ ARSA အစွန်းရောက်အကြမ်းဖက်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မြန်မာအစိုးရကပြောဆိုထားတာပါ။ဒေတာတွင်းအကြမ်းဖက်လုပ်ရက်တွေကိုတံပြန်ကင်တွယ်တဲ့နေရာဟာလည်းအင်မတန်သတိထားကင်တွယ်ရတာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်
။ Whatever we do we must try to avoid all collateral damage and all and any action that would hurt innocent civilians.
ဘာပဲလုပ်လို့မဆိုင်သူတွေမထိခိုက်အောင်ရှောင်ရှားဖို့ကြိုးစားကြရမှာပါ။အရသားတွေကိုမထိခိုက်စေမဲ့လုပ်ရမျိုးတွေလည်းဖြစ်ရပါလိမ့်မယ်။အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးကိစ္စဆိုတာအင်မတန်ခက်ခဲပါတယ်။အကြမ်းဖက်ဝါဒဆိုတာကတဘာဝအဖြစ်ကိုကအဖွဲ့ဝင်တချို့ဟာတာမန်လူလူကြမှာရောနှောနေတတ်လေရှိပါတယ်။ဒါကိုခွဲခြားဖို့အင်မတန်အရေးကြီးပါတယ်။အပြစ်မရှိတဲ့လူတွေကိုကျမတို့မထိခိုက်စေချင်ပါဘူး။အချိန်နှဲမှာပဲအကျန့်ဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေကိုလည်းဟန့်တားနိုင်အောင်လုပ်ရပါလိမ့်မယ်
။လူပေါင်းများစွာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အပေါ်ကမ္ဘာငြိမ်းချမ်းရေးဆုရှင်တဦးအနေနဲ့ထုတ်ဖော်မပြောတဲ့အပေါ်ဝေဖန်ခံရမှုကိုတုံ့ပြန်လာမှလည်းရခိုင်ပြည်နယ်တွင်ငြိမ်းချမ်းရေးနဲ့သဟဇာတဖြစ်ရေးကိုလိုလားတဲ့အကြောင်းအစိုးရတရက်အနေနဲ့တာဝန်ရှိတာနဲ့အတူမြမြတတတမတမရှိရှိရက်တီချောင်းနဲ့လူမှုအတိုင်းဝိုင်းတစ်ခုခုကိုပြစ်တင်ပြောဆိုရာမျိုးကိုရှောင်ရှားတယ်လို့လဲဒေါအောင်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်ပဋိပက္ခတွေနဲ့ပတ်သက်ပြီးမနေ့အင်္ဂါနေ့ဒေါအောင်ဆန်းစုကြည်ပြောဆိုခဲ့တဲ့မိန့်ခွန်းကိုမှတ်သားထားပါကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုခဲ့တယ်လို့ထွက်ပြေးသူတွေကိုစီးစစ်လက်ခံမယ်ဆိုတဲ့အပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းချီးကျူးပြောဆိုခဲ့ပါတယ်ရှင်။
မတင်ကြီးထိုင်ပြပြသွားတာပါရှင်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားအရေးနဲ့ပြင်းပြင်းထန်ထန်ဝေဖန်ချိန်မှာမြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့ဒီညီလာခံကိုမတည့်ရောက်ခဲ့ပါဘူး။ညီဆိုင်ရဲ့နိုဘယ်ဆုရှင်အနေနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနှုတ်ဆက်နေခဲ့ရတာကအင်ကာနေ့တုန်းကတော့နိုင်ငံတကာကိုယဉ်ညွန်းတဲ့အင်္ဂလိပ်ဘာသာနဲ့မိန့်ခွန်းတရပြောခဲ့ပါတယ်ဒီမိန့်ခွန်းပေါ်မှာနိုင်ငံတကာတုံ့ပြန်ရမှာအကောင်ရအစိုးပါရှိနေပြီးရိုဟင်ဂျာမွတ်စလင်တွေကိုဖိနှိပ်မှုတွေရပ်ပစ်ဖို့ဆိုတာမျိုးလုံလုံလောက်လောက်ပြောဆိုသွားတာမရှိဘူးလို့ဆိုကြပါတယ်ဆန်ဒီစိန်ရဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ရှင
်အင်္ဂါနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မိန့်ခွန်းထဲမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်တွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်၄သိန်းကျော်ကိစ္စနဲ့ပတ်သက်ပြီးဘာမှထည့်သွင်းပြောကြားသွားတာမျိုးမရှိပါဘူး။လူ့အခွင့်အရေးအဖွဲ့တွေကတော့စစ်တပ်ဟာရိုဟင်ဂျာလူမျိုးစုတုတ်တင်ရှင်းလင်းရေးလုပ်နေတယ်ဆိုပြီးဆွဆွဲထားတာပါ။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းဒီပြစ်ပခနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တုံ့လောက်ထိတ်လန့်မိပြီးမြန်မာအစိုးရအနေနဲ့ဒီပြဿနာကိုငြိမ်းချမ်းချမ်းဖြေရှင်းဖို့တောင်းဆိုရတယ်
But let me emphasize again, the authorities in Myanmar must end the military operation.
ကျွန်တော်လေးနဲ့တပြောပြရစီမြန်မာနိုင်ငံနေနဲ့စစ်စင်ရေးတွေကိုရပ်ပြေးရမှာဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေပေးပို့ခွင့်ပြုဖို့နဲ့ဒုက္ခသည်တွေသူတို့မူရင်းရွာတွေကိုဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအတိအမဲ့ပြုရပါမယ်။နိုင်ငံသားဖြစ်ခွင့်ကိစ္စနဲ့ပတ်သက်ပြီးတော့လည်းနှစ်ကာလရှည်ကြာအဖြစ်မရှာနိုင်တာကြောင့်ရိုဟင်ဂျာတွေရဲ့နှိမ့်နာမှုနဲ့ပတ်သက်ပြီးကျွန်တော်ပြောကြားပါလိမ့်မယ်။
ပြည်ပခါနဲ့ပတ်သက်လို့နိုင်ငံတကာကဝေဖန်ပြစ်တင်နေကြချိန်မှာပဲအင်္ဂါနေ့အစောပိုင်းမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာပထမဆုံးအနေနဲ့ဒီပြည်ပခါနဲ့ပတ်သက်လို့မိန့်ခွန်းပြောကြားခဲ့ပါတယ
် We want to find out why this exodus is happening
ဒီလိုဘာကြောင့်နေရက်ကိုဆုတ်ခွာခက်ပြေးကြတယ်ဆိုတဲ့အကြောင်းရင်းကိုရှာဖွေချင်ပါတယ်သူတို့ရဲ့ရွာတွေမှာဆက်နေထိုင်နေကြသူတွေရောဆုတ်ခွာခက်ပြေးကြသူတွေကိုကျမတို့စကားပြောချင်ပါတယ်ရခိုင်ပြည်နယ်ကမွတ်စလင်အများစုဟာနေရက်ရင်းရက်ရွာတွေကနေထွက်ခွာမသွားကြဘူးဆိုတာကိုလူတွေသိပြီးတော့မသိကြဘူးလို့ထင်ပါတယ်။မွတ်စလင်တွေနေထိုင်တဲ့ရက်ရွာ90ရာခိုင်နှုန်းကျော်ဟာမူလအတိုင်းရှိနေပြီးပြည်ပကတွေမဖြစ်ပွားခင်ကအတိုင်းဆက်ပြီးတော့နေထိုင်နေကြတာပါ
။မြန်မာနိုင်ငံသားတွေအတော်များများကတော့ဒေါ်ဆန်းစုကြည်ကိုထောက်ခံအားပေးကြပေမဲ့နိုင်ငံတကာလူ့ခွင့်လှုပ်ရှားသူတွေကတော့ထွက်ပြေးကြတဲ့ဒုက္ခသည်တွေရဲ့မသေးကြမရေရာတဲ့အနာဂတ်အတွက်မေးခွန်းထုတ်နေကြပါတယ်။မူဝါဒရေးအကြံပေးအဖွဲ့တစ်ခုဖြစ်တဲ့ Broken Institute က Lex Raffel ကတော့အယတားအစိုးရရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအခုလိုထောက်ပြပါတယ
်။ The unhappiness with her speech has a lot to do
သူ့မိန့်ခွန်းထဲမှာပါတဲ့အတိုင်းလက်တွေ့မကျတာနဲ့မဖြစ်နိုင်တာတွေအများကြီးပါနေတာတွေ့ရပါတယ်။သူဟာအယတားအစိုးရခေါင်းဆောင်ဖြစ်ပေမဲ့အယတားအုပ်ချုပ်သူတွေကြီးစိုးတဲ့နိုင်ငံမဟုတ်လို့ပါ။
အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကလည်းမြန်မာဆွေရနဲ့စစ်တပ်အနေနဲ့ပြည်ပခဖြစ်ပွားရာဒေသကတိမ်းရှောင်ခဲ့ရသူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးရေးခွင့်ပြုပေးဖို့တောင်းဆိုထားပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုစတဲ့ဆက်ဆွဲချက်တွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးတော့လည်းဝန်ကြီး Tillerson ကပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုအောင်အောင်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်စစ်တွေအန်ကာလမပေါ်မှာအင်္ဂါနေ့ညနေပိုင်းကဘုံသုံးလုံးစက်တိုက်ပောက်ကွဲခဲ့ပြီးမော်တော်ယာဉ်နှစ်စီးထိခိုက်ပျက်စီးသွားပါတယ်။ စစ်ရင်တန်းနဲ့အရက်ဖက်ခီးတဲ့တင်ကကားချင်းရှောင်းချင်းမှာပုံပေါက်ကွဲခဲ့တာကြောင့်စစ်ရင်တန်းကိုကြီးရွယ်တိုက်ခိုက်တာဖြစ်နိုင်ကြောင်းလည်းတုံ့တက်ကြပါတယ်။ပေါက်ကွဲမှုကြောင့်လူသေးပြောက်မရှိခဲ့ပဲရင်နောက်လိုက်တယောက်သာတန်ရာနေငယ်ရခဲ့ကြောင်းနဲ့ကားနှစ်စီးမှာထိခိုက်ပျက်စီးမှုရှိခဲ့တဲ့ကြောင်းကိုဖီလီမြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီဘုံတုံးလုံးပေါက်ကွဲခဲ့တာဟာစစ်တွေးအန်ကာလာမှမြောက်ဦးနဲ့မင်းပြားမြို့နယ်အကြားမှာမန္တလေးမြို့ကတဘာဝဘေးတုံ့ပြန်ဆောင်ရွက်ရေးပရိုက်တာအဖွဲ့ကငားရမ်းလာတဲ့ကစ်ပါနဒီခီးတဲ့တင်ရင်နဲ့စစ်ရင်တန်းရှောင်းတိန်ချိန်မှာဖြစ်ပွားခဲ့တာပါဖြစ်ပွားပုံကိုကစ်ပါနဒီခီးတဲ့တင်ရင်နဲ့လိုက်ပါလာတဲ့တဘာဝဘေးတုံ့ပြန်ဆောင်ရွက်ရေးအဖွဲ့ခေါင်းဆ ဒီဘက်ကိုစစ်တွေဘက်ကိုလာတယ်ကျွန်တော်တို့ဒီပိုက်တာဖွဲ့တွေကစစ်တွေကနေတော့အမ်ဘကိုလာတယ်ဗျအဲ့ဒီ90ချောင်းမိုင်သုံးဖက်လုံးရတော့လမ်းကျင်းတဲ့အတွက်ကားပြေးချပြီးတော့ရှက်ပြီးတော့စစ်ကားနဲ့ရှောင်းရှက်စစ်ကားနဲ့စီးလွတ်သွားတယ်အချိန်မှာလမ်းရှိပဲဗျမြောက်ဖက်လုံးကစပြီးတော့ကွဲတယ်စကားစကန်လောက်ကြာမှာလမ်းရှိပဲဗျပဲတောင်းမဲ့လုံးထက်ကွဲတယ်အောက်90စကန်လောက်မှာပဲနောက်ဘက
ီးအေးလွင်အငိမ့်စားကသုံးတတ်ပါတဲ
့ဒီမိုင်းတွေကတော့ဟိုရမှုကွန်ထရိုးမိုင်းပေါ့အစ်မင်းရမှုကွန်ထရိုးမိုင်းတွေပေါ့သူရဲ့ဒီရဲ့ချက်ကစစ်ရင်နောင်းကိုလုပ်ဖို့တဲ့သေချာစနစ်ကစီမံပြီးတော့ဒီအစ်မင်းဟိုကလည်းကွန်ထရိုးမိုင်းနဲ့သုံးတာဟာဒါပေမဲ့ဟိုမိုင်းခွဲတဲ့လူကမကျွမ်းကျင်လို့အနည်းငယ်ကိုကားအလင်းတွေမတွက်တတ်လို့စစ်ကပုတ်ခါတီကလေးလွတ်သွားတာဟိုစစ်ကလွတ်တယ်ဆိုတော့လေဟိုအဝေးဟိုမဟုတ်ဘူးဟိုဒီကိုင်90လောက်လေးတွေကက်လွတ်လေးလွတ်သွားတာ
ပေါကွဲမှုဖြစ်စဉ်မှာကစ်စပါနေဒီခီးတဲ့တင်ကားရဲ့ရင်နောက်လိုက်မှာဒဏ်ရာအနည်းချင်းရခဲ့ပြီးကျန်သူတွေကတော့အထိကိမရှိကြောင်းနဲ့ကစ်စပါနေဒီခီးတဲ့တင်ကားရဲ့ဘယ်ညာမှန်ပရင်း6ချက်နောက်မှနဲ့အချက်ပြမီလုံးတွေကွဲသွားခဲ့တယ်လို့6ဘင်းကားလေကမ်းမှလည်းကွဲသွားကြောင်းပြောပါတယ်အခင်းဖြစ်တဲ့နေရာဟာမြောက်ဦးနဲ့မင်းပြားကြားမြောင်းပွေအလွန်စက်ကြနဲ့တန်းစိတ်ကောင်မွတ်စလင်ကျေးရွာနှစ်ခုကြားမှာဖြစ်ပွားတာလို့လည်းဒေသခံတချို့ကပြောဆိုပါတယ်
ကျတော့ဒီမြောင်းပွေကလွယ်ဟောစစ်ကြနဲ့တဲဆိုင်ရကလာရအကြောင်းမှဖြစ်တာကိုပြောအဲ့ငါမှကားလေးအချောင်းတစင်းနဲ့စီရှောင်းဖို့လောင်းနေတဲ့အချိန်လေးမှာဘုံကသုံးလုံးထားပေါက်တာလို့ပြောတယ်လမ်းသွေးပညာနှစ်ဖက်သုံးလုံးကပေါက်တာပါ
မင်းပြားမျိုးမြို့မရဲစခန်းကစခန်းမှုဒူရဲမှုတိမ့်ထိုက်ကဒီပောက်ကွဲမှုနဲ့ပတ်သက်ပြီးအမှုဖွင့်စုံစမ်းနေစေဖြစ်ကြောင်းပြောပါတယ်
အဝေးပေါ်မှာမြေပြားမြို့မရေစံပါ104မြေဆောင်2018 1908ခုနှစ်ပောက်ကွဲပြီးတော့ဝိတုပစ္စည်းများအဝေးပုံမှန်300ရဖွင့်နေပြီးတော့ဆုံးသက်ဖြစ်နေပါတယ
်အခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ
်စစ်သားရှေ့ရသွားတယ်နောက်မှရက်ကားလိုက်တယ်အဲ့ဒါမျိုးပါဟိုဟာရှေ့နောက်ဆင်းပေါ့ဗျာအဲ့လိုပဲပြောမှာမတော်ရှေ့နေပြီးကြတော့မဟုတ်ဘူးဗျာအချိန်ကရှေ့နေစော်သွားပြီးနောက်ကရက်ကားကိုထိတာ
ပောက်ကွဲမှုဖြစ်ပွားတဲ့ဒေသအတွင်းမှာအရင်ကအခုလိုပောက်ကွဲတာမျိုးဖြစ်ပွားတာမရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်။လက်တလောအခြေအနေမှာတော့ရခိုင်ပြည်နယ်အတွင်းမှာ ARSA ခေါ်အကြမ်းဖက်အဖွဲ့ကရခိုင်ပြည်နယ်ဘူးစီတော်မောင်းတော်ဒေသဘက်တွေမှာလှုပ်ရှားတိုက်ခိုက်တာတွေရှိတယ်လို့ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကလည်းချင်းပြည်နယ်ပလက်ဝါနဲ့ကျောက်တော်မြို့နယ်အတွင်းမှာလှုပ်ရှားတာတွေရှိနေပါတယ်။
ကိုမိုးစောပြပြသွားတာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူတွေတိတ်နေချီထွက်ပြေးနေကြတယ်ဆိုသူတွေရဲ့သတင်းကိုရယူဖို့သွားခဲ့တဲ့မြန်မာသတင်းတောက်နှစ်ဦးအဖမ်းခံထားရတာကိုတွေ့ဆုံခွင့်ရရေးနဲ့ဥပဒေနဲ့အညီအကာအကွယ်ပေးနိုင်ရေးမြန်မာသတင်းသမားတွေအဖွဲ့အစည်းတွေဆက်လက်ကြိုးပမ်းနေကြပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနကလည်းသတင်းသမားတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ညွှန်ကြားထားကြောင်းသတင်းထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖမ်းဆီးခံထားရတဲ့မြန်မာသတင်းသမားနှစ်ယောက်ရဲ့သိထားရသဖြင့်နောက်ဆုံးအခြေအနေကိုစုံစမ်းထားတဲ့မတ်ဆူမွန်ကပြောပြပါမယ်ရှင်
။ဟုတ်ပါတယ်။ဂျာမနီအခြေစိုက်ဂျီယိုမဂဇင်းအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက်ဘဇားမှာသတင်းရယူနေတဲ့အချိန်စက်တင်ဘာလ9ရက်နေ့ကဖမ်းဆီးခံထားရတဲ့မြန်မာသတင်းတောင်နှုတ်ဖြစ်တဲ့ကိုမင်းဇေယျဦးနဲ့ကိုခွန်လက်တို့ဥပဒေရဲ့အကာအကွယ်ရနိုင်မှုမြန်မာသတင်းသမားတွေဟာဘင်္ဂလားဒေ့ရှ်အာဏာပိုင်နေနဲ့ဆက်သွယ်ကြိုးပမ်းနေကြတာပါ။မြန်မာနိုင်ငံစာနယ်ဇင်းကောင်စီကတော့နှစ်နိုင်ငံအစိုးရတွေအနေနဲ့ပြည်လဲအောင်ဖြေရှင်းပေးဖို့စာရေးသားပေးဖို့တောင်းဆိုထားပါတယ်။မြန်မာစာနယ်ဇင်းကောင်စီအနေနဲ့လည်းသတင်းသမားနှုတ်အကာအကွယ်ရရေးဆောင်ရွက်နေတဲ့အကြောင်းဒုတိယဥက္ကဋ္ဌ ဦးအောင်လာထွန်းကပြောပါတယ
်။ပေါင်တင်ကတော့ကျွန်တော်လိုဂင်းလုပ်ခဲ့တဲ့အားလုံးလုပ်ခဲ့ပါတယ်။သူကလည်းကျွန်တော်တိုက်ကြွန်းထားပါတယ်။သူကလည်းကျွန်တော်ဖီးဇာကတော့သူတို့ကလည်းသူတို့လုပ်နေပါသူတို့ diplomatic channel ကလုပ်နေပါတယ
်။မြန်မာသတင်းတော်နှုတ်ဦးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့ရန်ကုန်မြို့ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်ယုံကိုတရားဝင်စာပေးပို့ပြီးကောင်စစ်ရေးရာတွေ့ဆုံမှုပြုလုပ်ခွင့်ရဖို့နဲ့လိုအပ်တဲ့အကူအညီတွေပံ့ပိုးပေးနိုင်ဖို့တောင်းဆိုထားကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ယုံအနေနဲ့လည်းအလားတူဆောင်ရွက်ဖို့နဲ့သတင်းသမားနှစ်ဦးအတွက်လိုအပ်တဲ့အကူအညီတွေအမြန်ဆုံးပေးနိုင်ရေးဆောင်ရွက်ဖို့ညွှန်ကြားထားပါတယ်။မြန်မာနိုင်ငံစာနေစင်းကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ပြောပြတာကတော့
ဖြစ်တဲ့ရက်ပြီးတာနဲ့အဲ့ဒီကြားပြီးတဲ့ရက်မှာပဲမြန်မာပြည်တန်ယုံတို့ဟိုအစိုးရပေါ့နော်ဟိုနိုင်ငံရေးဝန်ကြီးဌာနတို့ကိုအဲ့ဒီကနေပတ်သက်တဲ့ request လုပ်ထားတာလေးရှိတယ
်ဒီသတင်းတော့တွေလွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံလျှောက်ထားဖို့သူတို့ရဲ့ရှေ့နေကသူတို့ကိုထိန်းသိမ်းထားတဲ့အကျဉ်းဆောင်ကိုတွားရောက်ပြီးတွေ့ဆုံခွင့်တောင်းခံခဲ့ပေမဲ့ထောက်အနာပိုင်းနေဘက်ကတွေ့ခွင့်မပေးခဲ့ပါဘူး။ဘာကြောင့်တွေ့ခွင့်မပေးရသလဲဆိုတာကိုလည်းမပြောခဲ့ဘူးလို့ရှေ့နေကပြောပါတယ်။ဒီအခြေအနေပေါ်မှာဘင်္ဂလားမှာထိန်းသိမ်းခံထားရတဲ့သတင်းသမားတွေအနေနဲ့ဥပဒေနဲ့အညီရှိနေငှားရန်ခွင့်ဆွဆွဲမှုတွေပေါ်ခုခံခြေပါခွင့်တို့ကိုဥပဒေကြောင်းအရဆောင်ရွက်ခွင့်ပေးဖို့ကိုလည်းဘင်္ဂလားဒေ့ရှ်အစိုးရကိုမြန်မာသတင်းအဖွဲ့တွေကတောင်းဆိုထားပါတယ်။မြန်မာသတင်းမီဒီယာသမားတွေစာရေးဆရာကဗျာဆရာတွေနဲ့စုဖွဲ့ထားတဲ့ပန်မြန်မာအဖွဲ့ရဲ့ဥက္ကဋ္ဌဦးမျိုးမြင့်ငင်းကဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့ထိန်းသိမ်းထားတဲ့သတင်းသမားတွေအတွက်ဥပဒေနဲ့အညီဆောင်ရွက်ခွင့်ပေးတင်တယ်လို့သတင်းမီဒီယာသမားတွေရဲ့လွတ်လပ်စွာသတင်းရယူခွင့်ကိုလည်းလေးစားဖို့လိုတယ်လို့တိုက်တွန်းထားပါတယ်။
ဆွဆွဲခံရတဲ့ဒီရုပ်ခံရဒီမှာလဲခုခံချစ်ပါကွယ်လို့ရှင်းနေကြရန်ကွယ်လို့ဒါတွေတော့သူလုတ်ပေးဖို့လိုတာပေါ့နော်မျက်ကွယ်မှာသူစုံပြည့်ပြည့်ချလိုက်တာမျိုးဟိုဥပဒေနဲ့အညီမဆောင်ရွက်ပြတာမျိုးတော့ကျွန်တော်မဖြစ်စေချင်ဘူးသူတို့ကအခုဆွဆွဲရည်ထားတာတော့ဟိုတိုရစ်ဗီဇာနဲ့လာပြီးတော့တရားမဝင်သတင်းရယူတဲ့အတွက်သူက spy ဆိုတဲ့ပုံစံမျိုးပေါ့နော်ဟိုသူရဲ့လုတ်ပဲ့ချက်တွေပေါက်ကြားစီတယ်ဟိုလုတ်ပဲ့ထောက်လမ်းတယ်ဆိုတဲ့ဆွဆွဲချက်မျိုးဖြစ်နေတာပေါ့နော်ဒီကိန်းကတည်းကသတင်းတောက်တွေပဲဖြစ်တယ်သတင်းရယူတဲ့လူတွေဖြစ်တယ်နောက်ပြီးတော့မြန်မာနိုင်ငံကထွက်ခွာလာပြီးမယ်လဲမြန်မာနိုင်ငံသားဖြစ်တယ်သူတို့ဒီသတင်းမျိုးရယူတဲ့အခါကျွလုံနေတာဂျမ်မီယက်ဂျူဆိုတဲ့နိုင်ငံတွေသူတို့လုတာပေါ့နော်ဆိုတော့ဒါသူတို့ရဲ့လုပိုင်ခွင့်ပဲဖြစ်တယ်ဒီတပ်ပုံသတင်းတော့ဖြစ်တဲ့အတွက်ကျင်းရှိရမယ်လို့သူတို့ရောက်ပါပဲ
သတင်းသမားနှစ်ဦးလွမြောက်ရေးအတွက်မြန်မာနိုင်ငံနိုင်ငံသားသတင်းတော်များအသင်းမြန်မာသတင်းမီဒီယာကောင်စီမြန်မာနိုင်ငံသတင်းသာဆရာများအသင်းမြန်မာဂျာနယ်လစ်ကိုရဲစားတဲ့မြန်မာသတင်းမီဒီယာအဖွဲ့အစည်းတီတီကမြန်မာသတင်းမီဒီယာအဖွဲ့အစည်းတီတီကကြေညာချက်တွေအသီးသီးထုတ်ပြန်ပြီးတော့တောင်းဆိုထားကြပါတယ်ရှင်မဆုမွန်ပြပြသွားတာပါရှင်အခုကျမတို့အတန်လွှင့်နေတဲ့ radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်အခုပုံထူးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ကင်ဖြူတွေကပြောပြပေးပါဦးမယ်ရှင်
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးရီးမျိုးနဲ့အနီးတစ်ဝိုက်ပြည်နယ်တွေမှာအင်္ဂါနေ့နေ့လယ်ပိုင်းတို့ကလှုပ်ခဲ့တဲ့3.1% ရှိတဲ့ဒီညနေအပြီးမှာတော့အသက်ရှင်လျက်ကျန်နေနိုင်သေးတဲ့ပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးအဖွဲ့တွေကဒီနေ့ဆက်လက်ရှာဖွေနေပါတယ်။ငလင်းကျောက်အဆောက်အဦတွေမြက်ပြပြိုချပျက်စီးခဲ့ရပြီးတော့သေဆုံးသူ219ယောက်ထက်မနည်းရှိနေပါတယ်။အသက်ရှင်ကျန်ရသူတွေကိုရှာဖွေကတင်ဖို့နီလန်းပေါင်းစုံသုံးပြီးတော့ဆက်လုပ်သွားမယ်လို့ပြည်ထရေးမက္ကဆီကိုပြည်ထရေးဝန်ကြီးကပြောပါတယ်ရှင်။အင်အားအဆင့်၄ရှိတဲ့ဒီပြင်းအဆင့်၄ရှိတဲ့မာရီယာဟာရီကိန်းမုန်တိုင်းကတော့ဒီကနေ့ပေါ်တိုရီကိုကျွန်းကိုဝင်တိုက်သွားခဲ့ပြီးတော့မြေပြိုမှုတွေဖြစ်ခဲ့ပါတယ်။အမေရိကန်အမျိုးသားဟာရီကိန်းစောင့်ကြည့်ဌာနကဒီအမြင့်ဆုံးတနအီကို155မိုင်ကျော်နှုန်းနဲ့ဒီကနေ့မနက်ပိုင်းတော့ကတိုက်သွားခဲ့တဲ့မာရီယာမုန်တိုင်းကြောင့်မိုးကြီးမှုတွေဖြစ်ပြီးတော့အသက်အန္တရာယ်ကြီးတဲ့တောင်ကျရေးတက်တာနဲ့မြေပြိုတာတွေဖြစ်နိုင်တယ်ဆိုတာကိုသတိပေးထားပါရရှင်။ပြည်ထောင်စုသတင်းပတ်တုံးကလန်ဒန်မြို့မြောက်ရထားပူတာရုံတစ်ခုမှာလူ30ကျော်ဒဏ်ရာရတဲ့အထိဖြစ်ခဲ့တဲ့ပုံပေါက်ကွဲမှုနဲ့ဆက်ဆက်ပြီးတော့တန်လျာရှိတဲ့သူနောက်ထပ်အုပ်ကိုဒီကနေ့ဖမ်းဆီးလိုက်ပါတယ်။အသက်48နှစ်နဲ့အသက်30အရွယ်မြို့သားနှစ်ဦးကိုဝေလာနယ်နယူဖော့တ်မြို့မှာဖမ်းဆီးခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီနေရာမှာပဲအင်္ဂါနေ့ညတော့ကနောက်ထပ်တန်လျာရှိသူတို့ကိုဖမ်းဆီးခဲ့တာဖြစ်ပြီးတော့အဲ့ဒီဖမ်းဆီးမှုအပြီးမှာပဲအခုနောက်ဆုံးဒီဖမ်းဆီးခဲ့တဲ့သူနှစ်ဦးရဲ့လိပ်စာတွေကိုဆက်လက်ရှာဖွေခဲ့ကြတာဖြစ်ပါတယ်ရှင်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့82ကြိမ်မြောက်ထရီနီဒါဒ်ဖွံ့ဖွဲ့အခက်မိကုံးမှာတွင်ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြောက်ကိုရီးယားရဲ့အပါအဝင်ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့ပြဿနာတွေစိန်ခေါ်မှုတွေအကြောင်းကိုပြောဆိုရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောသွားပါတယ်။ရခိုင်ပြည်နယ်တွင်လုံခြုံရေးအဖွဲ့တွေရဲ့စီးဆောင်ရွက်မှုတွေရက်ပြီးလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့တိုက်တွန်းပြောသွားပါတယ်ရှင်
။ပေါ်ရူးနဲ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ကင်ဖြူတွေပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.